Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္လာနေ့ညပိုင်း 9:00 နာရီ 10:00 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ 24.55 MHz နဲ့လိုင်းလမီတာ 190 MHz နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာတော့ပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။အမေရိကန်ဆိုရာရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာသစ်ကိုဒီကနေ့မှသမ္မတဒေါ်နယ်ထရန့်ထုတ်ပြန်ဖို့ရှိနေပါတယ်။ဂျေရုဆလင်ကိုအစ္စရေးလ်မြို့တော်အဖြစ်အတိအမှန်ပြုထားတဲ့အမေရိကန်ရဲ့စုပ်ဖြတ်ချက်ကိုပယ်ချတဲ့ကုလလုံခြုံရေးကောင်စီရဲ့အစိုးပြုချက်မူကြမ်းကိုဒီကနေ့မဲခွဲကြမှာပါ။ဒီသတင်းလေးနဲ့အတူတခြားထိတ်တန့်ရောက်သတင်းလေးကိုကိုရန်နိုင်နဲ့အတူကြည့်ကြပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာတာဝန်ရှိသူတွေဖမ်းဆီးထားတဲ့ Riders သတင်းထောက်နှုတ်ခုချိန်နှိမ့်မိသားစုဝင်တွေနဲ့တွေ့ခမရသေးဘူးဆိုတဲ့သတင်းမှကြားဖို့ရှိရာကတော့
အမေတိချက်ကဒါကဟိုတရားရုံးမှာအမှုဖွင့်ထားတယ်တရားရုံးရဲ့ဟိုလုပ်တိုင်ခွင့်နဲ့ဟာရှိတယ်ပေါ့အဲ့ဒီအမှုကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဘယ်လိုဘယ်လိုတောက်ဆိုတော့ကျွန်တော်တို့ကပြောဖို့မရှိပါဘူ
းတပရယုံပြောခွင့်ရသူပုဂ္ဂိုလ်ဦးစောထေပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်ကြအပြင်ရေခိုင်ပြည်နယ်ရင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပြည်နယ်နဲ့တိုင်းချက်ကူကဝန်ကြီးချုပ်တွေလာရောက်ကြည့်ရှုတဲ့တဲ့27ရာစုပင်လုံညီလာခံမှာတင်ပြဆွေးနွေးနိုင်ဖို့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးကျင်းပတဲ့ပင်လုံမြို့မှာနေမြေခံတပ်မတော်ကနေကျင်းပခွင့်ပိတ်ပင်တဲ့အကြောင်းအပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်ပါတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာအသစ်ဟာဆိုရင်အမေရိကန်ပြည်ထောင်စုအတွက်အန္တရာယ်အကြီးဆုံးနဲ့ခိုင်မာတဲ့ချင်းချောက်မှုတွေကိုရှင်းရှင်းလင်းလင်းနဲ့လက်တွေ့ကြကြကင်တွယ်နိုင်မှာဖြစ်တယ်လို့အစိုးရအဖွဲ့အကြီးအကျယ်တာဝန်ရှိသူတွေကပြောဆိုပါတယ်။အစိုးရအဖွဲ့က17လနီးပါးကြာပြုစုထားတဲ့မဟာဗျူဟာသစ်ကိုသမ္မတထရန့်ကဒီကနေ့ဝါရှင်တန်မှာမိန့်ခွန်းပြောဆိုပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။အခုမဟာဗျူဟာသစ်မှာအရင်ကမဟာဗျူဟာတွေနဲ့မတူတဲ့အချက်ကတော့အမေရိကန်သာပထမဦးစားပေးဆိုတဲ့သမ္မတရဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေကိုအဓိကဦးစားပေးပြီးရင်းဆိုင်နေရတဲ့အန္တရာယ်တွေစင်ခေါ်ချက်တွေကိုရှင်းရှင်းလင်းလင်းရှုမြင်ထားတယ်လို့လည်းအကြီးအကဲအစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ကမ္ဘာဩဇာချင်းခွင်ရှာအပြောင်းအလဲဟာအမေရိကန်အကျိုးစီးပွားကိုတစုံတရာထိပါလာတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေ့အထားကိုအမေရိကန်တို့အနေနဲ့ဘယ်လိုပြောင်းလဲနိုင်မလဲဆိုတဲ့အစီအစဉ်ကိုအခုမဟာဗျူဟာသစ်မှာထည့်သွင်းထားတယ်လို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတို့ကမနေ့တနင်္ဂနွေနေ့ကပြောပါတယ်။အခုမဟာဗျူဟာသစ်ဟာဆိုရင်ကမ္ဘာစက်ခုံမှာပိုးပြီးရှင်ပြိုင်လာနိုင်ဖို့အတွက်အမျိုးသားအကျိုးစီးပွားကဏ္ဍ၄ရပ်ကိုဦးစားပေးထားတဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေကပြောပါတယ်။အမိမြေကိုကာကွယ်ရေးအမေရိကန်ရဲ့ကြွယ်ဝမှုကိုမြင့်တင်ရေးငြိမ်းချမ်းရေးကိုခိုင်ခိုင်မာမာထိန်းသိမ်းပြီးအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုတိုးလာရေးလို့ဖြစ်တယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်နိုင်ရေးစင်ခေါ်ချက်အဖြစ်အုပ်စု၃ခုကိုလည်းမဟာဗျူဟာမှာဖော်ပြထားပါတယ်။ပထမအုပ်စုမှာတော့ရုရှားနဲ့တရုတ်လိုနိုင်ငံတွေအပါအဝင်စီးရီးအရာရောစီးပွားရေးအရာပါ။ကမ္ဘာမှာဩဇာလွှမ်းမိုးနိုင်ရေးကြိုးစားလာနေတဲ့နိုင်ငံတွေကိုသတ်မှတ်ထားပြီးအမေရိကန်ကြိုးစီးပွားတွေအတွက်အဟံ့အတားဒါမှမဟုတ်လည်းအထင်သာစေနိုင်တယ်လို့အာဏာပိုင်တို့ကယုံကြည်ထားတာပါ။ဒုတိယအုပ်စုထဲမှာတော့အကျံဖက်ဝါဒနဲ့တခြားမတိမငိမ့်ဖြစ်ရေးလှုပ်ရှားမှုတွေကိုထောက်ပံ့နေပြီးအစိုးလိုက်ဖျက်ဆီးနိုင်တဲ့လက်နက်တွေပိုင်ဆိုင်ရေးကြိုးပမ်းနေတဲ့မြောက်ကိုရီးယားနဲ့အီရန်တို့လိုအစိုးရတွေဖြစ်ပါတယ်။နောက်ဆုံးတတိယအုပ်စုမှာတော့အကျံဖက်ဝါဒဆွဲအဖွဲ့တွေနဲ့ရာဇဝတ်ခိုင်းတွေပါဝင်ပါတယ်။အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာကကမ္ဘာပေါ်ကအမျိုးမျိုးသောစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြစ်ရှင်းမှာဖြစ်တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
။အမေရိကန်ဘူထောက်လိုင်းရေးအေဂျင်စီ CIA ကရုရှားအနာပိုင်းတွေကိုသတင်းပေးခဲ့တဲ့အတွက် IS Islamic အစွန်းရောက်ထေစိန့်ပီတာစဘတ်မြို့မှာဘုံခွဲတိုက်ခိုက်ဖို့စီစဉ်နေတာကိုတားဆီးနိုင်လိုက်တယ်လို့ရုရှားအစိုးရကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဖုန်းဆက်ပြီး CIA ရဲ့သတင်းပေးချက်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်။ဒါကိုအင်ဂျီရောဘက်ကလည်းအတည်ပြုခဲ့ပါဗျ။ရုရှားအနာပိုင်တွေဟာအမေရိကန်ပြည်ထောင်စုကပေးတဲ့သတင်းအချက်အလက်ပေါ်အခြေခံပြီးလူပေါင်းများစွာတေဆုံးသွားနိုင်တဲ့တိုက်ခိုက်မှုတွေမလုပ်ခင်မှာအကြမ်းဖက်သမားတွေကိုဖမ်းဆီးနိုင်ခဲ့ပါတယ်။ရုရှားနိုင်ငံသားတွေတေဆုံးတာမရှိသလိုအကြမ်းဖက်သမားတွေကိုလည်းအခုခါမှာဖမ်းဆီးထိန်းသိမ်းထားတယ်လို့သမ္မတအင်ဂျီရောကပြောပါတယ်။အမေရိကန်ရဲ့ထောက်လိုင်းရေးသတင်းကရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မြို့ကနှစ်ပေါင်း100ရှိတဲ့ကာဇန်ဖျားကျောင်းနဲ့တခြားနေရာတွေကို ပြီးခဲ့တဲ့သတင်းပတ်ကအသေးခံဘုံဖွဲတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်ဆာရှိရတဲ့လူ9ယောက်ကိုဖမ်းဆီးဖို့အတွက်မှအရေးပါခဲ့တယ်လို့ရုရှားကပြောပါတယ်။ဒါပြင်နောက်ထပ်လူ3ယောက်ကိုလည်းဒီတိုက်ခိုက်ဖို့ကြံစည်မှုနဲ့ဆက်ဆက်ပြီးတော့တနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။အိမ်လုံးဘုံတွေလုံနိုင်တဲ့ဖောက်ခွဲပစ္စည်းအများပြားနဲ့ဒူးမောင်းမြန်ရိုင်ဖယ်တွေတခြားစစ်လက်နက်ပစ္စည်းနဲ့အစိုးရဝါဒနဲ့ဆိုင်တဲ့စာအုပ်စာပေတွေကိုလည်းထိန်းစီးခဲ့တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယာရုသက်တမ်းပထမတစ်နှစ်ပြည့်ကနေအချိန်မှပဲအမေရိကန်ရဲ့ဝင်ငွေကုန်သတ်မှတ်ချက်တွေကိုအလုံးစုံပြုပြင်ပြောင်းလဲရင်းနဲ့အရင်သမ္မတဘရက်ကိုဘားမားရဲ့ချမ်းမာရေးဆောင်ရှောက်ဖို့ဥပဒေကိုတစ်စိတ်တစ်ပိုင်းပြန်လည်ရုပ်သိမ်းရင်းသမ္မတရဲ့ပထမဆုံးသောဥပဒေပြုရေးကအောင်ပွဲရဖို့နီးကပ်လာတဲ့အခြေအနေရှိနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကြောရွဖြစ်တဲ့အလုံးလုံးတဲ့အမေရိကန်မိသားစုတွေကိုအကြည့်အကျဲခွန်လျှော့ချပေးမယ်လို့သမ္မတလောက်အဖြစ်ရှင်းပြန်စဉ်ကဂရိပေးထားတဲ့အတိုင်းဖြစ်လာဖို့ရပ်ပိုင်းမဲ့လို့တော့တယ်လို့သမ္မတထရန့်ကမနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကိုပုံနေအခွန်လျှော့ချဖြတ်တောက်မှုလောက်ခလာစာဝင်ငွေအပေါ်ယာယီအခွန်လျှော့ချဖြတ်တောက်ရေးလွတ်တော် Republican တွေဘက်ကထောက်ခံမဲ့အနေအထားရှိနေတာပါ။လွတ်တော်နှစ်ယောက်ပေါင်းဆွေးနွေးညှိနှိုင်းပြီးတဲ့နောက်ပြီးခဲ့တဲ့တောက်ချန်တေးကထွက်ပေါ်လာတဲ့ဥပဒေချက်ပေါ်မှာတော့အရင်ကမထောက်ခံခဲ့ကြတဲ့ Republican တွေရဲ့ထောက်ခံမှုကိုပါရနေတာဖြစ်ပါတယ
်။ Jerusalem မြို့ကို Israel နိုင်ငံရဲ့မြို့တော်အဖြစ် American ကအတိအမှတ်ပြုတဲ့အပေါ်ပယ်ချတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မှာမဲပေးကြမှာဖြစ်ပါတယ်။ American ပြည်ထောင်စုကတော့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာနဲ့အမျှ Egypt ကကမောက်ခရလုပ်တဲ့ဒီအဆိုပြုတဲ့ဆုံးဖြတ်ချက်မူကြမ်းကို American ဘက်ကဗီဒီယိုအာဏာသုံးပြီးတော့ပယ်ချနိုင်ဖို့ရှိပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့ဂျေရုဆလင်မြို့မှာတန်ရုံမထားဖို့ကိုလည်းပန်ကြားထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအခုချိန်ထိတစုံတရာတုံ့ပြန်ခြင်းမရှိသေးပေမဲ့ဒီကနေ့မှာတော့ဗီဒီယိုအာဏာသုံးပြီးတော့ပယ်ချနိုင်ဖို့ရှိပါတယ်။သမ္မတထရမ့်ကတော့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိအမှတ်ပြုပြီးအမေရိကန်တန်ရုံကိုအဲ့ကိုရွှေ့ဖို့ပြီးခဲ့တဲ့သတင်းပတ်ကချမှတ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်ဟာအစီတရားကိုအတိအမှတ်ပြုတာဖြစ်ပြီးဂျေရုဆလင်မြို့ဟာဂျူးတွေရဲ့သမိုင်းဝင်မြို့တော်ဖြစ်ရုံသာမကခေတ်သစ်အစ္စရေးနိုင်ငံရဲ့မြို့တော်လည်းဖြစ်တယ်လို့ပြောပါတယ်။ဥရောပနိုင်ငံအတော်များများနဲ့တခြားနိုင်ငံတွေကတော့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာအခုချိန်မှာမာယွန်းနဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းနဲ့သူတို့ရဲ့တန်ရုံးတွေကိုဂျေရုဆလင်မြို့ကိုရွှေ့ဖို့အစီအစဉ်မရှိဘူးလို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
။ UAE အမေရိကန်အစံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကဆိုင်ဒိုမီတာ25 kHz 1196 ကဆိုင်ဒိုမီတာ32 kHz 932ကဆိုင်ဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာဆိုင်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါလေ။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်းကအင်းတင်ချေးရွာတုတ်တံမှာရုပ်အလောင်းတွေမြုပ်နှံထားတာကိုရှာဖွေတွေ့ရှိတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းပန်ပြန်ကြားရေးအဖွဲ့ကဒီကနေ့သတင်းထုတ်ပါတယ်။အမည်မဖော်လိုသူတဦးကလူတွေကိုတပ်ဖြတ်မြုပ်နှံထားတယ်ဆိုတဲ့သတင်းပေးချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေတွားရောက်စုံစမ်းထားမှာတွေ့ရတာဖြစ်တယ်လို့သတင်းထုတ်ထားပေမဲ့တီဆုံးသူတွေဘသူတွေဖြစ်တယ်ဆိုတာနဲ့အရေးအတွက်ကိုတော့ထုတ်ပြန်မထားပါဘူး။အင်းတင်ကျေးရွာကတော့မွတ်စလင်တွေရောရခိုင်တိုင်းရင်းသားတွေပါရောနှောနေထိုင်ကြတဲ့ကျေးရွာဖြစ်ပါတယ်။အသေးစိတ်ကိုစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့သတင်းမှာဖော်ပြထားပေမဲ့အခုဖြစ်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လည်းတရားဥပဒေနဲ့အညီအရေးယူမယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုဖြစ်ရတဲ့ဆက်ဆက်မှုရှိမရှိဆိုတာမသိရသေးပေမဲ့မကြာခင်ရပ်ပိုင်းအတွင်းကပဲမောင်တော်မြို့နယ်အင်းတင်ကျေးရွာကပညာရေးဝန်ထမ်း၃ဦးနဲ့အရသာ၁ဦးတို့ကလည်းအနာပိုင်တို့ဖမ်းဆီးစစ်ဆေးနေပြီးအကြောင်းရင်းကိုတော့မသိရသေးပါဘူးရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာရှိတဲ့ထောက်လိုင်းတပ်ဖွဲ့ရဲ့အဆောက်အုံကိုလက်နက်တွေအများပြားကင်ဆောင်ထားတဲ့စစ်သွေးကြော်တွေဒီကနေ့တိုက်ခိုက်ခဲ့တာကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ကာဗွန်ခွဲသူဦးဆောင်တဲ့စစ်သွေးကြော်တွေဟာရဲတပ်ဖွဲ့ဝတ်စုံတွေကိုဝတ်ထားပြီးတော့ဆောက်လက်ဆအဆောက်အုံတွေကိုဝန်ရောက်နေရယူပြီးအဲ့နောက်အနာကအာဖဂန်မျိုးသားထောက်လိုင်းဌာန NDS ကိုဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အဲ့နောက်အာဖဂန်တပ်ဖွဲ့တွေလင်းမြန်ရောက်ရှိလာပြီးတော့ဒီဆောက်အုံကိုဝိုင်းပြီးဆွေးရောက်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြည်တိုင်းဝန်ကြီးဌာနပြောခွင့်ရနူစရတ်ရာဟီမီက VU ကိုပြောပါတယ်။ဒီဆုံးနိုင်ငံရရှိတဲ့သတင်းချက်လက်ကိုတော့အခုချိန်ထိမသိရသေးဘူးလို့သူကပြောပါတယ်။စစ်သွေးကြော်တွေကကပိုးမျိုးကအဲ့ နေရာကိုတင်းထားခြင်းအတွက်မှာအဲ့နေရာမှာပောက်ကွဲမှုတွေစတိုက်ဖြစ်ပေါ်တဲ့အတန်တွေကိုကြားခဲ့ရတယ်လို့အဲ့အနီးနားတဝိုက်မှာနေထိုင်တဲ့သူတွေကလည်းပြောပါတယ် IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ဩစတြေးလျညွန်ပေါင်းအစိုးရအဖွဲ့တဲ့ဒီကနေ့ဗီယက်နာမှာကျန်းတစ္ဆာကျင်းဆိုပါတယ်ဝန်ကြီးချုပ်တဲ့ဖြစ်လာတဲ့ပြည်သူ့ပါတီရဲ့အသက်32နှစ်အရွယ်ဆီဗက်စတင်ကတ်စ်ကကမ္ဘာအသက်ငယ်ဆုံးခေါင်းဆောင်လည်းဖြစ်ပါတယ်ဆဗက်စတင်ကတ်စ်ကပါတီခေါင်းဆောင်အဖြစ်ဒီနှစ်အစောပိုင်းမှာတာဝန်ယူခဲ့တာဖြစ်ပြီးနိုင်ငံရေးပုံစံအသစ်ကိုဖော်ဆောင်ဖို့ပြည်သူတွေရဲ့ယုံကြည်မှုကိုရရှိထားတယ်လို့ပြောဆိုထားတာပါ။တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုလုံးဝမရှိအောင်ရှော့ချသွားမယ်လို့လည်းကတိပြုထားပါတယ်။လက်ရဆောင် Freedom Party ရဲ့ခေါင်းဆောင်ကဒုတိယဝန်ကြီးချုပ်ဖြစ်လာပါတယ်။ပါတီနှစ်ရကြာညွန်ပေါင်းဖွဲ့ရေးသဘောတူညီချက်ကိုပြီးခဲ့တဲ့တောက်ကြံလေးကရရှိတာပါ။ဒီသဘောတူညီချက်နဲ့ဖွဲ့စည်းလိုက်တဲ့ဩစတြေးလျအစိုးရဟာဆိုရင်အနောက်ဥရောပနိုင်ငံတွေထဲမှာတခုတည်းသောလက်ရာဆုံးအစိုးရအဖွဲ့ဖြစ်လာပါတယ်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းအတ္လန္တမြို့ကနိုင်ငံတကာလေဆိပ်မှာလျှက်စစ်မီးပြတ်တောက်သွားတဲ့အတွက်မနေ့တနင်္ဂနွေနေ့ကလေအတက်ဆင်းတွေရဆိုင်သွားခဲ့ရကနေအခုတော့လျှက်စစ်မီးပြန်ရသွားပြီဖြစ်ပါတယ်။မီးလောင်တာကြောင့်မီးရောက်လျှက်စစ်လိုင်းတစ်ခုမှာကြီးကြီးမားမားပျက်စီးခဲ့ရသလိုလေဆိပ်ကိုပို့လို့တဲ့လျှက်စစ်လိုင်းပျက်စီးသွားတာနဲ့ဆက်ဆက်နိုင်တယ်လို့ဂျော်ဂျီယာပါဝါကပြောပါတယ်။Hartsfield Jackson လေဆိပ်မှာဆယ်နှစ်ကြာလျှက်စစ်မီးပြတ်တောက်ခဲ့ပြီးနောက်မှာလေဆိပ်ရဲ့အရေးကြီးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုအတွက်လျှက်စစ်မီးပြန်ရခဲ့တာဖြစ်ပါတယ် Atlanta မှာအခြေစိုက်တဲ့ဒေါက်တာလီချောင်းလိုင်းကတော့မနေ့တနင်္ဂနွေနေ့ကလေယာဉ်ခီးစဉ်900လောက်ကိုဖြတ်ခဲ့ရပြီးဒီကနေ့သစ္စာနေ့မှာတော့ခီးစဉ်300လောက်ကိုဖြတ်ခဲ့ရပါတယ် Atlanta မြို့မှာရှိတဲ့ Hartsfield Jackson လေဆိပ်ဟာနိုင်ငံကမ္ဘာပေါ်မှာအလုံအများဆုံးလေယာဉ်ကွင်းတွေကတစ်ခုလည်းဖြစ်ပါတယ်နော်
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကတင်ပြသွားတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆက်မှတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာတာဝန်ရှိသူတွေဖမ်းဆီးထားတဲ့ရိုက်တာသတင်းထောက်တွေကြမ်းကြမ်းမားမားရှိနေပြီးတော့ဥပဒေနဲ့အညီထိန်းသိမ်းထားတယ်လို့သမရယုံပြောခွင့်ရကပြောပါတယ်။သတင်းထောက်နဲ့အောင်ဖမ်းဆီးခံရတာသတင်းတစ်ပတ်နေပါကြာလာပြီဖြစ်ပေမဲ့ခုချိန်ထိမိသားစုဝင်တွေဘက်ကသတင်းတစုံတရာမသိရသေးပါဘူး။သမရယုံပြောခွင့်ရသူကတော့သတင်းထောက်တွေရဲ့အမှုကိုဥပဒေအတိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်မိခါကသတင်းပေးပို့ထားပါတယ်။ပြီးခဲ့တဲ့တပတ်အင်္ဂါနေ့ဒီဇင်ဘာ12ရက်နေ့ညကရဲတာဝန်ရှိသူတွေနဲ့တွေ့ဖို့ချင်းဆုံမှုကြောင့်တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတောက်တွေဖြစ်တဲ့ကိုတပ်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေပုံမှန်3နဲ့ရန်ကုန်မြို့ထောက်ချက်နယ်မြေရဲစခန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ရိုက်တာသတင်းဌာနကသတင်းနောက်နှစ်ဦးဖမ်းဆီးခံရတာတပတ်ခန့်ရှိနေပြီဖြစ်ပေမဲ့မိသားစုရောရှေ့နေပါကူးချိန်ထိတွေ့ခွင့်မရသေးတဲ့အပေါ်သူတို့ရဲ့လုံခြုံရေးကိုမိသားစုဝင်တွေနဲ့သတင်းသမားတွေဘက်ကအထူးစိုးရိမ်မှုတွေရှိနေခဲ့တာဖြစ်ပါတယ်။အခုချိန်ထိသူတို့ကိုဘယ်နေရာမှာဖမ်းထားတယ်ဆိုတာလည်းမသိရသေးပါဘူး။သတင်းတောက်တွေဖမ်းဆီးခံထားရတဲ့အခြေအနေနဲ့ပတ်သက်လို့တမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကို VOA ကဆက်သွယ်မေးမြန်းတဲ့အခါသတင်းတောက်တွေကြမ်းကြမ်းမာမာရှိပါတယ်လို့အခုလိုပြောသွားပါတယ်။
ကျွန်တော်ပြရတာကဒီကျမ်းစာမှာဒီဥရုံနဲ့ဒီပဲရှိပါတယ်ဟုတ်ကဲ့ဒီလေးကဆက်တယ်ပါဒီဥရုံနဲ့အညီလုပ်ဖို့ပဲရှိပါတယ်ဟုတ
်ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ချိန်ဆထားတဲ့ညမှာပဲတည်င်းတော့နှစ်ယောက်ဖမ်းဆီးခံလိုက်ရတာဖြစ်ပြီးမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်တာများလားဆိုတဲ့တွက်ဆမှုတွေလည်းရှိနေပါတယ်ဒရင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးပြီးစစ်ဆေးနေတာတပတ်လောက်ရှိနေပြီဖြစ်လို့မတင်ကားစရာရလက်တွေတကယ်ပဲတွေ့ရှိသလားဆိုတာကိုတော့ဥစော်ထေးကဖြေဖို့ညှင်းဆန်ခဲ့ပါတယ်။ဒါပေမဲ့ဥပဒေနဲ့အညီဆက်လက်အရေးယူသွားမယ်လို့ဆိုပါတယ်
။အမှန်တကယ်ကဒါကဟိုတရားရုံးမှာအမှုဖွင့်တာလေတရားရုံးရဲ့ဟိုလုပ်ပိုင်ခွင့်နဲ့မရှိတယ်ပေါ့။အဲဒီအမှုကြောင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဘယ်လိုဘယ်လိုကြောက်ဆိုတော့ကျွန်တော်တို့ကပြောဖို့မရှိပါဘူး။ပြောရင်ကျွန်တော်တို့ကအခုချိန်မှာတရားရုံးမှာအမှုဖွင့်လာတယ်တရားရုံးလုပ်ပိုင်ခွင့်ကိုတွားပြီးတော့ဒီကုန်တရားတရားမှုရှိမှဆိုရတဲ့ဖြစ်ပါတယ်ဥပဒေတိုင်းပဲဖြစ်ရပါလိမ့်မယ်ဒါပဲကျွန်တော်တို့ကပြောလို့ရပါတယ
်သတင်းတောက်တွေကိုမိသားစုနဲ့ဘယ်ချိန်ပေးတွေ့မယ်ဘယ်တရားရုံးမှာဘယ်တော့ရုံးထုတ်မလဲဆိုတာကိုတော့ဥစော်ထေးကဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးဖန်းစီကန်ရိုက်တာသတင်းတောက်
ก็แต่อุ้มมองค่ะก็ว่าลงเยสันนี่แม่อินมองอะไรตัวมาเข็มมองก็อัตชันเลยเปลี่ยนเลยตัวบูดาลูลาเรลูฟิโอริโกเปียวบาร์เลยตัวเข็มมองฮะสวยอะไรก็สวยตัวลูเปียมูจูนุนตุ่มยูมาฮอบูลูเลยเปียวบาร์เลยแต่อันนี้สวยเนี่ยตัวนั้นจะมาเรื่องลูกชิ้นเนี่ยสวยอะไรเจนี่อะไรบ้างไม่ได้รู้ชาวด้วยเนี่ยลูกเปียวนายก็มาจีนี่ปูลาเนี่ยตัวนี้อะไรลูกมาลูกเปียวนี่ตะขายเนี่ยเปียวยูมาลูกเช่น
ที่นี่พาไปดูลงยาเนี่ยมีทำมาสิโคตรดีย้อนสายลูกยาวเลยไหมโอ้ที่มาเรียนเนี่ยมีทำเลยนะที่อ๋อไม่รู้นี่ใครเนี่ยเลยสิว่าโสดีรู้ตัวนี้ย้อนสายแต่ชูลงยาแล้วที่นี่แบบอะไรเนี่ยมีเนี่ยไอ้น้องชูเองพ่อผมนั่นสื่อลงที่เล่าที่โอ้ยยังประมาณเดือนดูเองพ่อผมติดอ่ะไรด่าตัวนี้เราเนี่ยก็เปลี่ยนลูกไปว่าตัวตัวนี้จะมาเผยสิริกาต้องสูงนี่จ้าวเลยจะใครเป็นลงจงยี่เฉยนี่เรื่องเนี่ยสุดสบี ไรด้าตรีนเอาเนี่ยก็เปลี่ยนลูกไปว่าตัวตรีนจะมาเผยสิริกาต้องสูงนี่จ้าวเลยจะใครเป็นลงจงยี่เฉยนี่เรื่องเนี่ยสุดสบี
วิวเอเบก้าเจงเจงสุดเต็มมีเงินไปไหมติดอยู่เป็นนายเจมส์ชิดลูลงจงยี่พ่อเรียบก้าพิจารณาเลยไม่ใช่เกี่ยวกับมันน้องขยันช่วยด้วยโอ้ช่วยมูอุยทุกการอพันสิมูเนี่ยปัตตาลูคู่ลูพี่เกว่าเลยปกติเดินบ่มามูดีมาคอยไม่เงี้ยนะวะอะไรนะอะไรนะดูเดินว่าเอาไปดูเดินยิ่งพูดดีเลยเดี๋ยวจะมาเจอรูดูเรื่องมันดีดีคอยอยู่เสียแข็งอ่ะดูเรื่องการอมองน้องเล็กเท่าปีนี้ยิ่งมูอุ้มยิ่งโซ่เอ็นยิ่งว่ามูลาเรนจังอู่อ่างเต็มผิว
Yakine Demero, E. N. Patta de Lu, the Din Yalu, Akulu, call you Sisi Caniare Lule, the Dinu, Tanidlu, Tanre Paca, Yelo Dario, Mount Nogo, a soya, a season, a Lue Tonsalo, call you Nea Tatabo, Lodajao, a Sisi Caniare Lule, the Dinu, Puy Sayan, Pauja Munele, Sanre, Lule, Sojawari, Pansi Sisi and Pinyay Winner, a Chogo, Mount Oma Tabi, a Chogoro, Sidrigo, call Sound Dore Lule. Data can be got tabare. A coaching the Asoya Paca Titina Yuan and Le Une Ajata Ugo. Palo call you Sassin Le Sorago. Token Jim Shidi Baushi.
Mami Kawashin, Kuro, you can be another in Peseama. She can be never in Pitip Carriage on any Chimangladesh Nango, Trapi Jaja, Ruinja Doka, the Runet, the Cha, Yakin Dita Kanwe, Nia Yen Piambiro, a Checha, Nitaina Ye, Nangano season as how any day. Pianet to Rong Longanigo, Dine Pine Chaguga, Wuni Chodu, Layout Chishu, Sisi Kedabare.
ကိုကောင်းစာဟင်းကသတင်းပေးပို့ထားပါတယ်။စခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်အပံ့ပေးရေးပြည်လည်နေရာခြားထားရေးဖွံ့ဖြိုးရေးကော်မတီ
ဒီနေ့ဒီနေ့အဥစားလေးဆောင်ရွက်ပြီးတော့သူတိုင်းစီစဉ်နေတဲ့သူတို့ဥစားလေးစောက်ပြီးမှာဖြစ်ပါတယ်။ဝင်းကြီးကလည်းသူတို့သက်ဆိုင်ရာဒီတိုင်းနေရာနေပြီးတော့ဒီလုပ်ငန်းရှင်တွေအမှုရှင်တွေလည်းဒါတပါးလေပါလာတာဖြစ်ပါတယ်။ဒီတိုင်းဒီနေ့ကပုတိတော်မောင်းတော်မြောက်ချမ်းဒေသမှာပြန်ပြီးတော့ကျွန်တော်တို့တောင်ကြီးလုပ်ငန်းတွေလုပ်တဲ့အခါမှာပြည်နယ်နေရာခြားခြားကြီးတွေလုပ်တဲ့အခါမှာ ဟိုပြန်နေပြီးတော့ဒီတော့ဘုတ်ဒီတိုင်းနဲ့ပြည်နေပြီးပြန်နေပြီးတော့ဒီနေ့တိုင်း14ခုလောက်နေပြီးတော့အဲဒီတော့လာရောက်ပြီးတော့ဒါပေါဝင်နဲ့ဒါစေပိုင်းခုဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းကကျေးရွာတွေကိုလာရောက်ခဲ့ကြတဲ့တိုင်းဒေသကြီးနဲ့ပြည်နယ်6ခုကဝန်ကြီးချုပ်တွေကတော့မန္တလေးတိုင်းဝန်ကြီးချုပ်၊မကွေးတိုင်းဝန်ကြီးချုပ်၊စကိုင်းတိုင်းဝန်ကြီးချုပ်၊ရှမ်းပြည်နယ်ဝန်ကြီးချုပ်၊ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ချင်းပြည်နယ်ဝန်ကြီးချုပ်တို့ပဲဖြစ်ပါတယ်။တိုင်းနယ်ပြည်နယ်အသီးသီးကရရှိခဲ့တဲ့အလှူငွေတွေကိုတော့စကိုင်းပြည်နယ်အတွင်းပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေမှာအသုံးပြုသွားမှာလည်းဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်내နေရာချားထားရေးဖွံ့ဖြိုးရေးကော်မတီ UNHRD ရဲ့အစီအစဉ်နဲ့အခုလိုပြည်내ထူထောင်ရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ရတဲ့အတွက်ဝမ်းသာတယ်လို့ပြောပါရစေ။
တို့ကတို့ကလူသားစာနာမှုအကူအညီပေါ့ခေါ်ပြည်내နေရာချားထားရေးနဲ့နောက်ပြီးတော့ရခိုင်ပြည်내စစ်စစ်ဝင်ဖွံ့ဖြိုးတိုးတက်ရေးအတွက်အားလုံးကတို့ဝိုင်းဝန်းပြီးတော့အကူအညီလှုပ်ဆောင်ပေးကြတာပေါ့။အားလုံးကစစ်သားစုစည်းနဲ့တို့အကုန်လုံးကတကယ်ဘောဒုက္ခရှိတဲ့သူတို့အကူအညီပံ့ပိုးလူသားနေရာတို့မှာလူများ
စခိုင်းပြည်နယ်အတွင်းကနေရာဆောင်ခွာကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားယုံကြည်မစ္စတာအဘူဟာဆန်မမုအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြောင်စုဝင်ကြီးဦးကျော်တင်ဆွေတို့နိုဝင်ဘာလကနှစ်နိုင်ငံတဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။ ဒုက္ခသည်တွေပြန်လည်လက်ခံတဲ့အခါမှာယာယီဒုက္ခသည်စကန်တွေမှာထားမှာမဟုတ်ပဲမူရင်းကြေးရွာတွေမှာပြန်လည်အခြေချနိုင်ဖို့အခုလိုကြိုတင်ပြင်ဆင်ပြီးရဲရွာပြန်လည်တိစောက်ရေးတွေကိုပြင်ဆင်နေတာလို့လည်းအာဏာပိုင်တွေကပြောပါရယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နှစ်ဖက်ပူးတွဲကော်မတီဖွဲ့သားဖို့ရှိတယ်လို့ပြန်လည်စီစစ်လက်ခံရေးတွေကိုလည်းလာပိုင်းအတွင်းမှာဆောင်ရွက်သွားမှာဖြ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
င်ပြသွားတော့ပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇာဒုက္ခသည်စခန်းမှာရှိတဲ့ရူဝင်ဂျာဒုက္ခသည်တွေပြင်းထန်တဲ့ဆောင်းရာသီဥတုကိုကောက်ဝဲနိုင်မှုအတွက်ဒေါ်လာတန်ပေါင်းများစွာကုန်ကြမဲ့အနှွေးထည်ဝင်ကပေးရေးအစီအစဉ်နဲ့နေအိမ်တွေအေးအေးတန်ခံနိုင်အောင်လို့ကုလသမဂ္ဂဒုက္ခသည်ကူညီဆောင်ရှောက်ရေးအေဂျင်စီကစတင်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ဒါတွေဟာလုံလောက်မှုမရှိဘူးလို့ဒုက္ခသည်တို့ကပြောဆိုသလိုသူတို့ကိုမြန်မာနိုင်ငံပြန်ပို့မဲ့အစီအစဉ်မှာလည်းအမခန့်ချက်တွေရှိဖို့လိုတယ်လို့ပြောပါတယ်။ကုညာဝင်းအောင်ကတင်ပြထားပါတယ်ရှင်။
မကြောင်ရင်ရောက်လာတော့မဲ့ပြင်းထန်တဲ့ဆောင်းရာသီမတိုင်ခင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကြီးမှာရှိတဲ့ရိုဟင်ဂျာတွေအတွက်အနွေးထည်နှစ်သိန်းလောက်ပထမအထုပ်အနေနဲ့စတင်ဝင်ငှပေးနေကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကတင်းငွေတွေနေ့မှာပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းရခိုင်မြောက်ပိုင်းဒေသကအကြမ်းဖက်ဖြစ်စဉ်တွေကြောင့်ရိုဟင်ဂျာ6သိန်းခွဲဝန်းကျင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကတ်ဘဇားဒေသကိုထွက်ပြေးလာကြတာပါရိုဟင်ဂျာဒုက္ခသည်တွေဟာညဉ့်ဉန်းလွန်းတဲ့ပတ်ဝန်းကျင်မှာနေနေရပြီးများပြားလာတဲ့အခြားအန္တရာယ်တွေနဲ့ရင်ဆိုင်နေရသလိုခြေသတင်းပတ်တွေတဲ့အေးလွန်းတဲ့ဆောင်းရာသီဥရုအောက်မှာနေထိုင်ရမယ့်အခက်အခဲတွေအတွက်စိုးရိမ်ပူပန်မိကြောင်း UNHCR ကပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဆောင်းတွင်းရဲ့အေးအေးတန်ဟာအခြားဒေသတွေကဆောင်းရာသီထက်အားပြော့တယ်ဆိုပေမဲ့ညဘက်တွေမှာအရန်အေးပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အနွေးထည်နေအိမ်အမိုးအကာတွေအလုံးလောက်မရှိဘူးလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ဘာဘာဘလုတ်ကပြောပါတယ်
Children who are 55% of Rohingya refugee population are particularly vulnerable. So are the women and they...
Bangladesh Nesaka Rohingya Dukha Deri ye 55 jagain naw ha klin ngay bi phit jaw pi lo aku ni ka kwe mae ni jaw bare. Bangladesh ma shi ye dukha de a long ye thawet jaw ha myo thami bi phit jaw bare. Dukha Deri ye 10 jagain naw ga ma tan swan tu ri a yee paw sei ku da bo lu wa ni tu ri phit jaw pi lo tat chi ye ho ri so yin le a tat a ni ye bi so yin ya bare.
ဒါကြောင့်ဒုက္ခသည်စခန်းတွေကနေအိမ်တွေတိုးတက်ကောင်းမွန်လာအောင်လို့ထောင်ချီတဲ့ယာယီတဲအိမ်ဆောက်လုပ်ရေးပစ္စည်းတွေကို UNHCR ကဝေငှပေးနေတယ်လို့ဘာလို့စ်ကပြောပါတယ်။ UNHCR ကအခုလိုအနွေးရည်တွေဝေငှနေတယ်ဆိုပေမဲ့ဒီဆောင်းရာသီအတွက်မလုံလောက်ဘူးလို့ကော့ဆက်ဘဇာဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာအမျိုးသားကိုမျိုးတန်ကပြောပါတယ်။အဲ
ဆောင်းရာသီတွေရောက်လာတယ်ဆိုတော့ရာသီဥတော်ရဲ့ကျင်းတွေကနည်းနည်းတော့ဆိုးလာပြီးကျန်းတော့ကျင်းတယ်ဟာဒီမှာတော့အနေတဲ့တော့ကျွန်တော်ကသူတို့တိုင်းနိုင်ရလို့ပြင်နေပါတယ်ဒါပေမဲ့ဒီမှာအဲ့ဒါနဲ့မလောက်ပါဘူးနည်းနည်းတော့ဝင်နေရပါတယ
်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရလာမယ့်နှစ်လအတွင်းရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ဖို့အစီအစဉ်ကိုစိတ်ဝင်စားကြပေမဲ့ရေရှည်အာမခံချက်တွေရှိဖို့တော့လိုတယ်လို့ရိုဟင်ဂျာကွန်မြူတန်ကပြောပါတယ
်ပြန်ပို့မယ်ပြန်တော်မယ့်အစီအစဉ်တွေကလိုတယ်ကစိတ်ဝင်စားပါတယ်ဒါပေမဲ့ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့မလီမွန်ဆာချူလာချက်ဆူထားတဲ့အတန်းဆိုရင်လိုရကပြဲမမဟုတ်ဘူးအဲ့မှာတခြားနိုင်ငံတကာတိုင်ဝမ်နဲ့ပေါင်းဝင်လာရမယ်ကုလသမဂ္ဂပေါင်းဝင်ဖို့ဘာကြောင့်လဲဆိုတော့အရင်ကလည်းဒီလိုဒီနိုင်ငံသဘောတူထားဆာချူနဲ့လိုတဲ့တက်ကပြန်သွားလာလိုက်ကြည့်တယ်ဒီဘက်ကိုပြန်လာရတာလည်းရှိတယ်အဲဒီတော့ဒီကုဒီဒီပြမောင်ဖြစ်ပြလာတဲ့ရိုဟင်ဂျာတွေပညာရေးလူမှုရေးအခြေခံလောက်ခွန်ရေးကစားပြီးတော့လေအဲ့လိုမျိုးမကင်ချရဲပြရမယ
်ဒါအပြင် UNHCR ကခြုံဆောင်မီးဖို့ကြောင့်သုံးပစ္စည်းနဲ့ဆိုလာမီးကြောင့်စတာတွေဝေငှပေးနေသလိုထင်းအစာထိုးဖွဲမီးသွေးလောင်စာဒုံးတွေကိုလည်းဝေငှနေတယ်လို့ဆိုပါတယ်တောအုပ်တွေတဲ့ကလင်းငယ်တွေထင်းရှားထွက်ခဲ့ရင်အာဓမပြုကျင့်ခံရတာအတိုက်အခိုက်ခံရမယ့်အန္တရာယ်ရှိနေတာကြောင့်ဒီလိုဖွဲမီးသွေးတွေဝေပေးရတာလို့ဆိုပါတယ် တော်ရဲထင်းချိုးကောက်တာကသဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်စေတယ်လို့ UNHCR ကပြောပါတယ်ခင်ဗျာ
။ကိုညာဝေအောင်ပါရှင်ခုတော့ရှမ်းပြည်နယ်တွင်းကသတင်းတပုတ်တင်ပြပါမယ်။ဇန်နဝါရီလကုန်မှာကျင်းပမဲ့23ရာစုပင်လုံတတရအကြိမ်ကြီးလက္ခဏာတင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းပြည်နယ်အတွင်းမှာရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအတွက်အကျိုးအဖြစ်မြို့နယ်အသီးသီးမှာကျင်းပခဲ့ကြပါတယ်။မနေ့ကပင်လုံမြို့မှာကျင်းပခဲ့တဲ့အကျိုးဆွေးနွေးပွဲမှာတော့နေမြေခံတပ်မတော်ကနေကျင်းပခွင့်ပိတ်ပင်ခဲ့ပါတယ်။ညီချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နေချိန်မှာအခုလိုအကျိုးဆွေးနွေးပွဲကိုပိတ်ပင်တာဟာမဖြစ်သင့်ဘူးလို့ရှမ်းနိုင်ငံရေးပါတီတာဝန်ရှိသူတွေကဆိုပါတယ်။ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
လမ္မ23ရာစုပင်လုံကြီးလက္ခဏာတတရချင်းအတွက်ရှမ်းပြည်နယ်မြောက်ပိုင်းလင်းကေးမူဆယ်မြို့နယ်တွင်မှရှမ်းမျိုးရဆင့်နိုင်ငံရေးဆွေးနွေးပွဲအတွက်အကျိုးဖြစ်ဒီကနေ့မှကျင်းပခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့အကျိုးဆွေးနွေးပွဲအခြေအနေကိုတော့ပွဲကျင်းပရေးကော်မတီတာဝန်ခံသူဖြစ်သူသောနန်းမြတ်ဦးကအခုလိုပြောပါတယ်
။ဒီနေ့ကအမှုဆောင်ကျင်းပပြီးပြောပါမယ်။ရှမ်းမျိုးသားဆင့်အကျိုးဆွေးနွေးပွဲအတွက်ပဲခြားမှတ်ထားတဲ့နိုင်ငံရေးဆိုင်ရာကြီးပွားရေးဆိုင်ရာသဘာဝတောက်ဝင်တဲ့အရသာလူမှုရေးဆိုင်ရာအဲ့လိုမျိုးကြီးကောင်းစင်ထားထားတဲ့အတိုင်းပဲဒီလိုစီရနေအပိုင်းကြောလိုက်ဘလို့ဘလို့မြင်မြင်တယ်လေအဲ့ဒီပေါ်မှာစတန်လူဖြစ်အတောင်သွားနှောက်ထောင်တာဟုတ်ရှင်ပြီးတော့မှတစ်ခါဒီအမျိုးသားအဖြစ်ကျိုးဆွေးနွေးပွဲမှာပြန်ပြီးတော့မှတုံ့တက်မျိုးပေါ့
ဒီကနေ့မှာကျိုးဆွေးနွေးပွဲဖြစ်မူဇန်နဲ့လင်းချင်းမြို့မှာကျင်းပနေချိန်မှာတော့နေမြေခံရဲတပ်ဖွဲ့တွေစောက်ကြည့်နေတာကလွဲပြီးတာစီပိတ်ပင်မှုတွေမလုပ်ခဲ့ဘူးလို့သူကဆိုပါတယ်မနေ့ကပင်လုံမြို့မှာကျင်းပခဲ့တဲ့ရှမ်းမျိုးရဆင့်နိုင်ငံရေးဆွေးနွေးပွဲအတွက်အကျိုးညှိနှိုင်းပွဲကိုနေမြေခံတပ်မတော်ကနေကျင်းပခွင့်ပိတ်ပင်ခဲ့ပါတယ်ဒီချိန်လေးကတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC ရဲ့ခေါင်းကြီးဆက်ဆံရေးယုံတာဝန်ခံသူပူမူကြီးဆိုင်ဦးကခုလိုပြောပါတယ
်အထက်ကမြင်ကြားချက်မရလို့ကျွန်တော်တိုင်းကမသိရလို့ဆိုတော့ရလခတိုင်းကြီးရဲ့ဟိုအမေနဲ့ပေါ့နော်ဟိုတို့ TNCB ကမြင်ကြားချက်မရှိလို့ဆက်ပိတ်တယ်လို့ပြောပါတယ
်ရှမ်းမျိုးရဆင်းနိုင်ငံရေးဆွေးနွေးပွဲအတွက်အကျိုးဖြစ်ကျင်းပမဲ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးဒီဇင်ဘာလ10ရက်နေ့မှာရှမ်းပြည်နယ်အစိုးရကိုစာနဲ့တင်ပြထားပြီးဖြစ်တယ်လို့သူကဆိုပါတယ်ရှမ်းလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေပူးပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီကလည်းဥဆောင်ပြုလုပ်တဲ့ဒီဆွေးနွေးပွဲဟာလင်းကင်းမြို့မှာပြုလုပ်မဲ့ရှမ်းမျိုးရဆင့်ဆွေးနွေးပွဲအတွက်ရည်ရွယ်ကျင်းပနေတာဖြစ်ပါတယ်။ငြိမ်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နေချိန်မှာအခုလိုပြည်သူလူထုအမြင်သဘောထားအကျိုးဆွေးနွေးပွဲတွေကိုပိတ်ပင်ထားတာမဖြစ်သင့်ဘူးလို့သူ့ဘူမူကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ
်။ငြိမ်းချမ်းရေးဖြစ်ပြန်ပါလား DNC လမ်းဆက်ကလည်းလိမ့်နေတာပေါ့နော်။ PDP တွေလည်းကျွန်တော်တို့က27ရာစုပြည်လုံးမှာပြင်ပြဖို့ဆိုလို့ဆက်လက်ပြင်လာရောက်စီစီချဲတော့ဖြည့်ချင်းဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမှန်ကဒီဘက်ကကွန်ပျူတာတက်မလို့ရဲ့ဒီတိုင်းနေရာနဲ့ကွန်ပျူတာတော့ရပြီးထားပြီးသားပေါ့နော်။ကက်ကပ်ပြီးလို့လာရောက်ဟန်တာတော့ဆိုတာကဒီလိုယုံကြည်မှုတည်ဆောက်နေတဲ့အချိန်မှာကျွန်တော်နိုင်ငံရေးလမ်းစဉ်ကိုနိုင်ငံရေးနဲ့ကြားတဲ့အချိန်မှာအဲယုံကြည်မှုကိုပြပြနေတယ်ပေါ့။အဲမှဆိုရင်တက်မလို့ကလည်းသူကအားပေးရမှာပေါ့နော်။
ပင်လုံမြို့မှာကျိုးဆွေးနွေးပွဲဖြစ်ခြင်းမှမှုကိုစားစည်းတဲ့ပုံမှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုင်းပါသိန်းကခုလိုပြောပါတယ်
။ကျွန်တော်အမြင်ကျတော့ဒီကပင်လုံလုံးဝမသိခင်တဲ့တဘောမျိုးကတော့မသိဘူး။ဒါအကျိုးညိမ့်လိုက်အစည်းအဝေးတွေကျတော့မြို့နယ်တိုင်းမှာအမျိုးသားတွေရှိတဲ့နေရာတိုင်းမှာအကုန်လုံးလုံသွားတယ်။ပုံစံတို့ဘာလို့ဖြစ်မလဲ။အခုဘာမျိုးတွေလုံနေလဲ။အဲ့ဒါလည်းသိချင်တာမကြားဘူး။ဒီလုံတစ်ခုပဲကျွန်တော်ကြားတာ။ဒီလိုဘယ်လိုသဘောမျိုးနဲ့အဲ့လိုဖွဲ့မှလုပ်ထားတယ်ဆိုတာတော်လဲနားမလည်နိုင်ဘူးပေါ့
ရှမ်းမျိုးရဆင်းနိုင်ငံရေးဆွေးနွေးပွဲအတွက်ရှမ်းနိုင်ငံရေးပါတီတွေရှမ်းပြည်ညီညွတ်ရေးကော်မတီအဖွဲ့တွေအနေနဲ့ကရှမ်းပြည်နယ်မြို့တော်တောင်ကြီးတာမမဟုတ်ပင်လုံမှလှုပ်ဆောင်မှုဆန္ဒပြင်းပြနေပေမဲ့လည်းမြန်မာသမတော်ဘက်ကခုပြပြခဲ့ပါဘူးဒီဇင်ဘာ28ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့နိုင်ငံလူပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်အကောင်အထည်မှုဆိုင်ရာညှိနှိုင်းစည်းဝေး GICM မှာရှမ်းမျိုးရဆင်းနိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်နေရာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်းကင်းမြို့မှာကျင်းပသွားဖို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSF ကသဘောတူညီခဲ့တာပါ။ရှမ်းမျိုးရလိုက်ဆွေးနွေးပွဲအကျိုးလူစုဟောပြောပွဲတွေကိုရှမ်းတိုင်းသားတွေများပြားနေထိုင်တဲ့ရှမ်းပြည်နယ်၊ကယားပြည်နယ်၊ကချင်ပြည်နယ်၊စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသကြီးတွေမှာသီလမကိုခင်အထိတော့ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
နိုင်ကိုအိမ်မှာရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဒီမိုကရက်တစ်မြန်မာအတန် TVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနေ့9နာရီအစီအစဉ်တွေမှာဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်းသတင်းလောအစီအစဉ်အပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြရမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးသောမဲ့သူယုံကြည်ရာကဏ္ဍမှာကြားရဖို့ရှိတာကတော့
သာရေးတယ်ဆိုတာတခြားလူတစ်ဖက်သားနားလည်အောင်ရေးရတာမဟုတ်လို့ပါအဲဒီတော့အဲလိုရေးသားတဲ့အခါမှာတစ်ဖက်လူနားလည်တယ်ဆိုလို့ရှိရင်မိမိရွယ်ချက်ပေါင်းရောက်တယ်လို့ယူဆရမှာပေါ့နော
်အင်္ဂလိပ်စာတင်ကြားရေးဆိုင်ရာမဟာဘွဲ့ယူခဲ့တဲ့ဆရာဦးနိုင်ထွန်းလင်းကသူယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာရေပုံရအားဖြင့်မကောင်းဘူးလို့ယူဆထားကြပြီးနောက်ထပ်ဒီထက်များပိုဆိုးသွားမလားဆိုတဲ့ဆိုရင်မျိုးတွေကလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေတဲ့အကြောင်းရင်းများနဲ့ဆောင်ရွက်သင့်တဲ့အချက်များဆိုတဲ့စာရန်တစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UMFCCI မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညီလာခံမှာပြောကြားခဲ့တဲ့အဖွင့်အမှားစကားကိုကောင်းတော့ပြီးတော့အခုသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း၁အဖြစ်နဲ့ကိုဇော်ဝင်းနိုင်ကတင်ပြပေးထားပါရှင်
ရန်ကုန်မြို့မှာဒီဇင်ဘာ၈ရက်နေ့ကိုရက်တို့ကကျင်းပတဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI ရဲ့2019ခုနှစ်ညီလာခံမှာကုန်သည်စက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလည်းဖြစ်တမရဦးသိန်းစိန်အစိုးရလက်ထက်မှာတမရရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ပြောကြားခဲ့တဲ့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့အမှာစကားကိုစီးပွားရေးကဏ္ဍမှာအပိုင်းနှစ်ပိုင်းခွဲပြီးတင်ပြပေးဖို့စီစဉ်ထားပါတယ်။မကြာသေးခင်ကပြုလုပ်ခဲ့တဲ့ပြည်တွင်းပြည်ပကသုတေသနအဖွဲ့တွေရဲ့စစ်တမ်းတွေအရမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေမကောင်းဘူးလို့လုပ်ငန်းရှင်တွေရဲ့သဘောထားထုတ်ဖော်ပြောဆိုမှုတွေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းတွေဟာရှင်းလင်းပြတ်သားမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေအပြင်အောက်ခြေလူထုအကြမ်းမှာလည်းကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားလုပ်ကိုင်စားတောက်လို့မကောင်းတဲ့အခြေအနေတွေအပေါ်ညဉ့်ညူပြောဆိုမှုတွေထွက်ပေါ်လာနေချိန်မှာပဲဒေါက်တာဦးမြင့်ကမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုတုံ့တက်တင်ပြသွားတာဖြစ်ပါတယ
်အဲ့တော့ကျွန်တော်ကဘာလုပ်ရမလဲဆိုတော့ကျွန်တော်တို့က strategy ဆိုတော့ဆွေးရနေတယ်စစချင်းနော်စီးပွားရေး strategy
စီးပွားရေးအကြံပေးတွေနဲ့အစိုးရဘက်ကတာဝန်ရှိသူတွေအကြားဆက်သွယ်မှုအားနည်းနေတယ်ဆိုတာကိုလည်းဒေါက်တာဦးမြင့်ကထောက်ပြခဲ့ပါတယ
်အကြံပေးတွေနဲ့အဓိကဒီအကောင့်ထယ်ဖို့တဲ့ပုဂ္ဂိုလ်တွေကအကြီးကြီးထဲမှာနည်းနည်းကျွန်တော်တို့မှဟိုအဆက်တနည်းနည်းနည်းနေတာမျိုးရှိပါတယ်နောက်တစ်ခုကကျွန်တော်တို့စီးပွားရေးအနေနဲ့ပတ်သက်ပြီးတော့မှဟိုနည်းနည်းဝေဖန်ချက်တွေရှိတာပါလေဆိုလို့ရှိရင်စီးပွားရေးကိုပေးသင့်ပေးတိုက်တဲ့သူ့ရဲ့ဟောပါလေဒီ role ပေါ့ဗျာနော်သူ့ရဲ့ဒီဟိုဘာကြီးဆိုနောက်ကျွန်တော်စီးပွားရေးကိုထိုက်တဲ့ထိုက်ထည့်တဲ့အလေးပေးမှုကျွန်တော်တို့မှလည်းရှိလားမရှိလားဆိုတာတန်ပြရလေးဖြစ်တယ်
တိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုကိုတိုင်းတာတဲ့နေရာမှာ GDP ခေါ်ပြည်တွင်းအတရင်ကုန်ထုတ်လုပ်မှုရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် GDP ဆိုတာကျွန်တော်ပြောရတယ်အစစအချင်းကျွန်တော်ပြောချင်တာကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများမျိုးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေး double digit growth ဆိုတာလေ10ကျော်သွားရင်ကဏ္ဍနှလုံးပဲအဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်ကျွန်တော်တို့ဒီတရုတ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်နော်သူကအနေနဲ့17နှစ်ချင်းပါနော်GDP growth rate selected Asian countries 2000-2010 เนาะအဲ့ဒီဟာနှစ်စဉ်နှစ်စဉ်ဘယ်လောက်တိုးလဲဆိုတာပြောထားတာ2000ကနေပြီးတော့မှ2010အထိဒီကာလအတည်းမှာစီးပွားရေးဘယ်လိုတိုးတက်နေလဲပြထားပါတယ်เนาะအဲ့တော့တရုတ်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့မှာဟုတ်လား17နှစ်မှာ9နှစ်ကသူတို့ကဒီ double digit နဲ့ရှိတယ်သူကအဲ့ဒီမှာဟုတ်လားအဲ့ဒီမှာဟုတ်လား2000 2002ဆိုပြီးတော့မရှိခဲ့ဘူးเนาะနောက်တစ်ခါဘူတန်ဆိုလို့ရှိရင်သူက2ချိန်ရှိခဲ့တယ်နော်နောက်ပြီးတော့ကမ်ဘောဒီးယား4ချိန်ရှိခဲ့တယ်ကျွန်တော်တို့က17ချိန်ရှိခဲ့တယ် double digit လို့က17ချိန်ကျွန်တော်တို့ရှိခဲ့တယ်နော်အဲ့ဒါလည်းပဲနည်းနည်းထူးခြားနေတာဖြစ်နေပါတယ်ကျွန်တော်တို့ကဒီဟာကိုသိပြီးတော့မှဖြစ်တင်နေဖြစ်နေတော့အဲ့တော့ဒီပြဿနာဒီဟာမျိုးကလည်းဘယ်သူမှမဖြစ်ခဲ့ပါဘူးကျွန်တော်သိတော့တော့နော်အဲ့တော့ဒီဟာကိုပြန်ပြီးတော့မှကျွန်တော်အနေနဲ့ကပြန်ပြီးတော့စဉ်းစားတင်တယ်လို့ပြောပါတယ်
ဒါပေမဲ့စီးပွားရေးတင်ရရှင်တဲ့အသုံးပြုတဲ့စင်းစရားတွေနဲ့အပြစ်မှာပြစ်သူတွေတကယ်ရင်ဆိုင်နေရတဲ့လက်တွေ့စီးပွားရေးအခြေအနေနှစ်ခုတအားသာတာဖြစ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအခုလိုထောက်ပြပြောဆိုခဲ့ပါတယ်။အတောင်ကြည့်ပြီးတော့ကျွန်တော်တို့ကဘယ်လိုသွားကောက်ချက်ချတယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဒီကျွန်တော်တို့စီးပွားရေးဟိုစီးပွားရေးကဘာနဲ့ခုရှိပါတယ်။တခုကတော
တ်ပါလေစည်ရင်စရာတွေရဲ့စီးပွားရေးအဲ့ဒီဟာကလက်ရှိတယ်အဲ့ဒီစည်ရင်စရာတွေအစိုးရပြုစုတဲ့စာအုပ်ထဲမှာပါတယ်ဒီကခုပါလေကွာနေတယ်ကွာနံပါတ်၁လောက်ရမှာပါဒီကခုကိုကျွန်တော်တို့ကပြန်ပြီးတော့ရင်ကြားစီဖို့လို့ခေါ်လို့ပါတယ
်အရင်စစ်အစိုးရလက်ထက်ကချမှတ်ခဲ့တဲ့စီးပွားရေးညီမှန်းချက်တွေမအောင်မြင်ခဲ့တဲ့အခြေအနေကိုလည်းဒေါက်တာဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ
်စိတ်ဝင်စားစရာကောင်းတာကျွန်တော် 2002 2002ခုနှစ်တုန်းကဝင်ကြီးဌာနတွေအများကြီးအနှစ်30စီမံကိန်းတွေဆွဲကြတယ်ဒီချက်မှတော့ကြော်ရေးမှာပါဆွဲတဲ့ခါကျတော့စက်မှုကဏ္ဍကဘယ်သူဆွဲထားလဲဆိုတော့သူကသူမှန်းချက်က2015ခုမှာတဲ့ကျွန်တော်တို့ရဲ့အာဆီယံတိုင်းပြည်တွေနဲ့ကျွန်တော်တို့ရဲ့ဟိုဒီစက်မှုကဏ္ဍဆိုဝေးရ equal ဖြစ်သွားပြီတန်းလို့ဖြစ်သွားပြီနောက်တစ်ခါ220ကျလို့ရှိရင်ဂျပန်နဲ့အတူတူဖြစ်သွားပြီ equal လို့ဂျပန်ဖြစ်သွားပြီနောက်တစ်ခါရေးထားတယ်ရှိရနော်နောက်တစ်ခါ2030ကျလို့ရှိရင်ကမ္ဘာမှာရှိတဲ့အမေရိကတို့နော်ယူရိုပြည်နဲ့တန်းတောင်းဖြစ်သွားမိစားမျိုးတွေရှိတယ်
မြန်မာနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုကွာဟချက်ရှိနေတာကိုလည်းတင်ပြခဲ့ပါသေးတယ်
။ရှိနေတော့ပြန်ကြည့်ရအောင်ဒါတွေဘယ်လောက်များရှိရလဲဆို။အာဆီယံမှာကျွန်တော်ကြည့်လိုက်တယ်။အာဆီယံမှာကြည့်တဲ့အခါကျတော့2000မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့တဦးကျ GDP တဦးကျ GDP ကဘယ်လောက်ရှိလဲ193ဒေါ်လာရှိပါတယ်။အဲ့ဒါဆိုရင်အနည်းဆုံးဖြစ်နေပါလား We are at the bottom ကြည့်ရအောင်ဒီအချိန်မှာ2000မှာဆိုလို့ရှိရင်ကျွန်တော်တို့ကဆိုအာဆီယံမှာဆိုလို့ရှိရင်နောက်ပိတ်ဆုံးမှာရောက်တယ်193ဆက်ခါကြတော့2010ကျတော့ဗာဖြစ်သွားလဲနှစ်ဆတုံတိုးခဲ့ပြီ double digit ခုန်သွားပြီလို့ရှိရင်ကျွန်တော်တို့ကကမ္ဘောဒီးယားတော့ကျွန်တော်ဖြေသွားတယ်ကျွန်တော်တို့ကဒုတိယနောက်ဆုံးမှရောက်သွားပြီနော် that's what happened to us နောက်တစ်ခါ2015ကျတဲ့ခါကျတော့လည်းကျွန်တော်တို့ကအဲ့ဒီမှာပဲရှိနေသေးတယ်အခုလာမဲ့နှစ်ကရှိတယ်အခုလာမဲ့ကျွန်တော်တို့ကစီမာကိန်းရှိတယ် 2016 to 2017 to 2020 မှာတော့ဘယ်လိုဖြစ်ဦးမှာလဲ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးဖွံ့ဖြိုးမှုအရှိန်အဟုန်အရအာဆီယံနိုင်ငံတွေကိုတောင်မီဖို့အတော်ခဲရင်အောင်မယ်လို့ဆိုပါတယ
်ဆိုတဲ့အခါကျတော့ပြဿနာကဗျာကျွန်တော်တို့ကလည်းဘယ်လိုဖြစ်နေလဲဆိုတော့ဒီအာဆီယံမှာဆိုလို့ရှိရင်ဗျာအင်ဒိုနီးရှားတို့မလေးရှားတို့ဟုတ်လားကျွန်တော်တို့နောက်ပြီးတော့ဟိုဖိလစ်ပိုင်တို့ဗီယက်နမ်တို့နော်ဒါတွေနဲ့ကျွန်တော်တို့ကနည်းနည်းဘာဖြစ်ပြောပြောသိမကွာခြင်းဗျာအဲ့ဒါနဲ့မကွာဘူးကဘာလို့ရမလဲပထမဆုံးကကျွန်တော်လာအောင်ဆက်ကွာအောင်လို့ကလိုက်ရမယ်လာအောင်ဆိုလိုက်ရမယ်လာဆိုလိုက်နိုင်မလားဆိုတဲ့ကိစ္စဒါဆက်ရမှာပဲပြည်ချတဲ့ခါကျတော့ IMF ကတွက်ထားတယ်လွန်ခဲ့တဲ့နောက်9နှစ်ကြာရင်ကျွန်တော်တို့ဘာဖြစ်မလဲသူတွက်ထားတာဘယ်လိုတွက်ထားလဲဆိုတော့ဒီမှာရေးထားပါဒီမှာလေကျွန်တော်မြန်မာ GDP Indicator 2020မှာကျွန်တော်တို့ကဘယ်လောက်ဖြစ်မလဲကျွန်တော်တို့ရဲ့ per capita GDP တဦးကျ GDP ရဒေါ်လာနဲ့ဆိုလို့ရှိရင်1832ရှိမယ်ရေးထားတယ်ပါဒါပေမဲ့လာဆိုကဘယ်လောက်ဖြစ်နေပြီလဲ2159ဖြစ်နေပြီကျွန်တော်တို့ကဒီကျွန်တော်တို့220တောင်မှကျွန်တော်တို့ကလာအိုစ်က215ကိုကျွန်တော်မမီသေးဘူးဖြစ်နေတယ်။မမီသေးဘူးဖြစ်နေဆိုတော့ကျတော့ကျွန်တော်ပြောချင်တာကတော့လေကျွန်တော်တို့အနေနဲ့ကတော့အတော်လေးကိုပဲစီးပွားရေးအနေနဲ့သူများနဲ့ရှင်မယ်ဆိုလို့ရှိရင်တော့နောက်ကျန်တာအများကြီးတွေ့ရလိမ့်မယ်။ဒါလည်းညင်းလို့မရပါဘူးနော်။ဒါကျွန်တော်ဒါလည်းဆိုလို့ရှိရင်ကျွန်တော်တို့ရဲ့စည်ရင်းစရာ economy ဖြစ်နေကိစ္စတကယ်ကိစ္စမှာဘယ်လိုဖြစ်နေလဲ။တကယ်ကိစ္စကျွန်တော်တို့ရဲ့စီးပွားရေးအခြေအနေလွဲပါတယ်။ဈေးကိုသွားလိုက်ပါစည်းသွားပြီးတော့မှရောင်းတဲ့လူတွေရှိတယ်ဝယ်တဲ့လူတွေရှိတယ်သူတို့ဘလောက်ဒုက္ခရနေတယ်ဆိုတာလေးကိုပြမေးလိုက်လို့ရပါတယ်နော်အဲ့ဒါဆိုလို့ရတာတကယ်ဖြစ်တဲ့ဟာ
ရှေ့သတင်းပတ်မှာတော့လက်ရှိအန္တရာယ်အစိုးရပေါ်ဒေါက်တာဦးမြင့်ရဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ
ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင
်ဘောရှိတယ်ဗျာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြမှုဆွဲချက်တဲ့ writer သတင်းတောင်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်မှာမြန်မာစစ်အာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်။သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ Rights to Information အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြတ်တာမှုနဲ့တာဝန်ခံမှုအပေါ်စောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်လိုအပ်ချက်တရားဖြစ်ပါတယ်။
ဒါကြောင့်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ rights to information ဒီအများနဲ့သက်ဆိုင်တဲ့အချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်အာဏာပိုင်တွေဘက်ကဘလောက်ထိလေးစားလိုက်နာမှုရှိပါလဲဒီကြောင့်လာမယ့်အင်္ဂါနေ့ည Daily Live Season မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် Daily Live Season နှွှန့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ် email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိများညမှာသွားရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
မနေ့ကအင်္ဂါနေ့ညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါဒီကနေ့ခေတ်မှာ mobile phone အပါအဝင်တကူရဲ့3လျှက်စစ်ပစ္စည်းတွေကိုနှစ်စဉ်အသုံးပြုကြတဲ့အချိန်ပို့ပို့ပြီးတော့တိုးလာနေပါတယ်ကလေးလူငယ်လူကြီးစသည်အပြင်အသက်အရွယ်အသီးသီးမှာဒီလိုပစ္စည်းတွေကိုအသုံးပြုတဲ့အချိန်အကန့်အသတ်ရှိတင်ပါသလားဘလောက်ကြာအသုံးပြုရဟာအလွန်အကျွံအသုံးပြုတဲ့သဘောတက်ရောက်ပါသလဲစတဲ့အကြောင်းတွေကိုဒီသတင်းပတ် blogger တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွေနဲ့အတူတင်ပြထားပါရရှင်
ကင်သူတွေတနေ့တနေ့ဖုန်းကြည့်တဲ့အချိန်ဘလောက်လောက်ရှိလဲဗ
ျအထီးခြားတော့တွက်မကြည့်မိဘူးပေါ့ရှင်ဒါပေမဲ့ဒီစားချိန်အိတ်ချိန်တခြားဘာရီးယားကိစ္စတွေလုပ်တဲ့အချိန်တွေကိုဖယ်လိုက်ရင်တော့24နာရီမှစုစုပေါင်း4နာရီထက်တော့မနည်းဘူးထင်တာပဲ
အင်းကျွန်တော်လည်းအဲ့ဒီထက်မပိုရင်တော့မနည်းတော့ဘူးဗျကျွန်တော်တို့လူကလည်းသတင်းတွေကိုအစမပြတ်သိနေအောင်လုပ်နေရတဲ့လူမျိုးဆိုတော့အချိန်ရတာနဲ့ဖုန်းကိုကြည့်မိတော့တာပဲ
ကျွန်တော်ဖတ်ထားဘူးတလောက်ကတော့ screen time လို့ခေါ်တဲ့ဖုန်းတို့တက်ဘလက်တို့ကွန်ပျူတာတို့တီဗီတို့ဒါတွေကိုကြည့်တဲ့အချိန်သိညာလို့နာမကောင်းဘူးရဲ့ရှင်လူတယောက်ရဲ့စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးကိုထိခိုက်စေနိုင်နေတယ်လေ
ဟုတ်တယ်ဗျကျွန်တော်လည်းအဲ့ဒီလိုပဲဖတ်ထားဘူးလေဒါပေမဲ့အဲ့ဒီလိုအကြည့်များတာကျွန်တော်တို့ကြီးပဲတော့လည်းမဟုတ်ဘူးဗျနီယိုဆန်သုတေသနအဖွဲ့ရဲ့စတန်တစ်ခုမှာဆိုရင်အမေရိကန်နိုင်ငံသားတယောက်ကတနေ့ကို10နာရီထက်မနည်းအဲ့ဒီလိုပစ္စည်းတွေကိုကြည့်ပြီးအချိန်ကုန်ကြတယ်တဲ့
တေချာပေါက်ထိခိုက်တယ်လို့ပြောနိုင်တာကတော့မျက်လုံးကျန်းမာရေးပါပဲအထူးသဖြင့်ဖုန်းကိုအလွန်ကျွံသုံးတာကမျက်လုံးကျန်းမာရေးကိုထိခိုက်စေနိုင်တယ်ဆိုတာကိုသုတေသနအမျိုးမျိုးမှတွေ့ထားတယ်လေဖုန်းကနေထွက်လာတဲ့အလင်းရောင်ကို blue violet ခရမ်းပြာရောင်လို့ခေါ်ပြီးအဲ့ဒီရောင်ကိုမျက်လုံးနဲ့သိကြည့်လို့တဲ့အခါအမြင်အာရုံကိုထိခိုက်စေတာလို့အမြင်အာရုံဆိုင်ရာကျွမ်းကျင်သူတွေကပြောကြတယ
်အခုနောက်ပိုင်းအတိတ်ထွက်လာတဲ့ smartphone တွေရဲ့မျက်နှာပြင် screen နီးပညာကပိုကောင်းလာပြီဆိုတော့အဲ့လိုထိခိုက်မှုပိုနည်းသွားပြီလားဆိုတာကတော့တိတ်မတေချာလာပါဘူး။ဒါပေမဲ့ပညာရှင်တွေပေးထားတဲ့အကြံဉာဏ်ကတော့လိုက်နာသင့်တယ်လို့ကျွန်တော်ထင်တယ်။မျက်လုံးကိုမကြာခဏအနားပြီးကွန်ပျူတာတို့ဖုန်းတို့လိုပစ္စည်းတွေကိုကြည့်တာကနေပုံမှန်မျက်လုံးခွာပြီးအနားယူသင့်တယ်လို့အကြံပေးထားကြတာပါ
။ New York Well Cornell ဆေးပညာကောလိပ်ကဒေါက်တာ Christopher Starr ကတော့20-20-20လို့အကြံပေးထားပါတယ်။ကွန်ပျူတာဒါမှမဟုတ်ဖုန်းသုံးတာမိနစ်20ပြည့်တိုင်းမှာသုံးတာကိုရက်ပြီးတော့ပေ20အကွာဒါမှမဟုတ်အဲ့ဒီထက်ဝေးပြီးတော့အနည်းဆုံးစက္ကန့်20အမြင်အာရုံပြောင်းကြည့်တင်တယ်လို့အကြံပေးထားတာပါအဲ့ဒါလို့လုပ်ခြင်းအဖြစ်မျက်လုံးကြွက်သားတွေပြော့စီတယ်လို့ဆိုပါတယ
်အရွယ်ရောက်ပြီးသားလူကြီးတွေအနေနဲ့သတိထားအသုံးပြုတင်တယ်လို့ပို့ပြီးတော့သတိထားတင်တာကတော့ငယ်ရွယ်တဲ့ကလေးတွေနဲ့ဆယ်ကျော်သက်အရွယ်လူငယ်တွေပါ screen time များလို့ကလေးတွေနဲ့လူငယ်တွေအတွက်ဘယ်လောက်ထိဘယ်လိုထိခိုက်တယ်ဆိုတာမှသဘောကွဲလွဲတာတချို့ရှိပေမဲ့လေရေပုံရအဖြစ်အားလုံးသဘောတူထားကြတာပြီးတော့ရှိပါလေ
ဟုတ်တယ်ရှင်အကြံပေးချက်တချို့ကတော့အသက်တစ်နှစ်ခွဲကနေနှစ်နှစ်အရွယ်အထိကလေးတွေအတွက်မိဘနဲ့ဗီဒီယိုဆက်သွယ်ရေးနဲ့စကားပြောဆိုတာမျိုးကလွဲရင်ဒီဂျစ်တယ်မီဒီယာကိုလုံးဝအသုံးမပြုပါစေနဲ့တဲ့တစ်နှစ်ခွဲကနေနှစ်နှစ်အရွယ်အထိကလေးတွေအတွက်စိတ်ကိုအရေးသွေးကောင်းတဲ့မီဒီယာတွေကိုမိဘနဲ့အတူကြည့်ပါတဲ့ကလေးတယောက်တည်းပြီးကြည့်တာမျိုးမလုပ်သင့်တယ်လို့ကလေးငယ်အောင်ဆိုပြီးတော့ TV, tablet, ဖုန်းနဲ့တခုခုကြည့်ခိုင်းတာမျိုးကိုလည်းမလုပ်ပါနဲ့တယ်လေ
အသက်2နှစ်ကနေ5နှစ်အရွယ်ထိကလေးတွေအတွက်အည်သွေးသိပ်ကောင်းတဲ့အစီအစဉ်တွေကိုတရက်ကိုတစ်နာရီနှုတ်မိဘနဲ့အတူတူကြည့်ပါတဲ့6နှစ်ကနေအထက်ကလေးတွေအတွက်ကတော့အချိန်အကန့်အသတ်နဲ့သုံးခွင့်ပေးပြီးအချိန်ပြေးဖို့ကစားခုံစားဖို့နဲ့ကျန်းမာရေးအတွက်တခြားလှုပ်ရှားမှုတွေကိုမထိခိုက်ပါစေနဲ့တဲ့ဒါပြင်မိသားစုညစာစားချိန်ဒါမှမဟုတ်ကားနဲ့သွားနေတဲ့အချိန်တွေမှာလုံးဝပေးမသွင်းဘူးအိမ်တွင်းကတချို့နေရာတွေမှာအဲ့လိုပစ္စည်းတွေအသုံးမပြုရတဲ့နေရာဖြစ်သတ်မှတ်ထားဖို့ ਨੇ ကလေးအိမ်ရာမဝင်ခင်တနားကြီးအလိုမှာကလေးက ဒီပစ္စည်းတွေအသုံးပြုတာကိုရပ်ဖို့ဆိုတာမျိုးကိုလည်းအကြံပေးထားပါတယ
်ဒီအကြံပေးချက်တွေကတော့ AAP လို့ခေါ်တဲ့ American Academy of Pediatrics အဖွဲ့ရဲ့အကြံပေးချက်တွေပါဒီအဖွဲ့ကသူတို့ရဲ့အကြံပေးချက်တွေကိုနှစ်စဉ်လိုလေ့လာဆန်းစစ်ပြီးတော့ပြန်ထုတ်ပေးလေရှိပါတယ
်ဒါပေမဲ့လည်းအဲ့ဒီအကြံပေးချက်တွေကိုပြန်ပြီးတော့ညင်းချက်ထုတ်ကြတာတွေလည်းရှိသေးဗျအဲ့ဒီထဲမှာ Florida ပြည်နယ် Stetson တက္ကသိုလ်မှာစိတ်ပညာဘာသာရပ်တင်ကြားသူဒေါက်တာ Christopher Ferguson ကတော့အထင်ရှားဆုံးပါ screen time မှာကလေးတွေအတွက် Android မရှိသေးတဲ့အပြင်ကလေးတွေအနေနဲ့ဒီနည်းပညာနဲ့ရင်းနှီးနေသင့်တယ်လို့တော့မှသူကဆိုပါတယ်ဒီလိုပစ္စည်းတွေဟာကျောင်းတွေလုပ်ငန်းခွန်တွေကနေနေတူဝဘဝတွေအထိတစ်စီတစ်ပိုင်းပါနေပြီလို့ဒေါက်တာ Ferguson ကပြောပါတယ
်ဒါကြောင့်လဲ AAP အဖွဲ့ကသူတို့ရဲ့အကြံပြုချက်ကိုမျှတမှုရှိအောင်ဆိုပြီးထပ်ထုတ်ပေးပါတယ်ကလေးတွေကိုနီးပညာနဲ့မိတ်ဆက်ပေးဖို့ရာမိဘတွေအနေနဲ့မဖြစ်မနေလုပ်ရမယ်ဆိုပြီးမတွေးသင့်ပါဘူးတဲ့ဒီလိုပစ္စည်းတွေအသုံးပြုတာကိုကလေးတွေအထက်သင်ယူဖို့တိတ်လွယ်ကူပြီးကလေးကိုပစ္စည်းအစ်တစ်ခုပေးလိုက်ကြနဲ့ဘယ်လိုသုံးရမယ်ဆိုတာကိုအလွယ်တကူပဲသိသွားကြတာပါပဲတဲ့
ကျွန်တော်ကတော့အဲ့ဒါကိုသဘောတူတယ်ဗျကွန်ပျူတာတက်ဘလက်ဖုန်းစတာတွေကိုစပြီးအသုံးပြုတာမှာကလေးတွေဟာအရွယ်ရောက်ပြီးသူတွေထဲပို့ပြီးတော့မြန်မြန်တက်သွားကြတာပဲနှစ်နှစ်သုံးနှစ်အရွယ်ကလေးတယောက်ကိုဖုန်းဖြစ်ဖြစ်တက်ဘလက်ဖြစ်ဖြစ်ပေးကြည့်လိုက်တိတ်မကြခင်မှာအဲ့ဒီကလေးဟာကောင်းကောင်းသုံးတက်သွားတာပဲ
ဖုန်းကိုသုံးပြကြတဲ့အသက်အရွယ်ပိုင်းခြားထဲမှာအများဆုံးအရေးအတွက်ကတော့ဆယ်ကျော်သက်တွေပဲလို့လေ့လာချက်အသီးသီးမှပြောကြပါရယ်ကျမတို့ပတ်ဝန်းကျင်မှာလည်းလူငယ်အများစုကအချိန်ရှိသူရဲ့ဖုန်းနဲ့မျက်နှာအပ်ထားကြတာကိုတွေ့နေရတာပဲလေ
အဲ့လိုဖုန်းကိုအသုံးများတဲ့လူငယ်တွေမှာအဝလွန်တာအိတ်ချိန်နေပြီးအရေးမဝတာစိတ်ကြယောဂါဖြစ်တာစားတဲ့လက္ခဏာတွေကိုတွေ့ရတယ်လို့လေ့လာချက်တခုမှပြောထားပါတယ်။ဒါအပြင်အန်ဒရယ်ရှိတဲ့အပြုအမူတွေပိုတိုးလာတာ၊စာမေးပွဲရလဒ်တွေကျလာတာနဲ့ဒေါသထွက်ရန်လူတဲ့အပြုအမူတွေပိုများလာတာကိုပြတဲ့သုတေသနစစ်တမ်းတွေလည်းဖတ်ထားပါတယ
်။အစိုးပိုင်းကပြောခဲ့တဲ့ဒေါက်တာဖာဂူဆန်ဦးဆောင်ပြီးတော့လုပ်တဲ့လေ့လာချက်တခုမှာတော့တနေ့ကို6နာရီလောက်အဆုံးပြုတာဟာပုံမှန်ပါပဲလို့ပြောပါတယ်။ကလေးတွေအနေနဲ့ကျောင်းစာလဲလိုက်နေနိုင်တယ်၊အေးရေးလဲဝရတယ်၊ကိုလက်လှုပ်ရှားလေ့ကျင့်ငန်းလဲလုပ်တယ်ဆိုရင်ဖုန်းတက်ဘလက်ကွန်ပျူတာအသုံးပြုတာတွေကြောင့်စိုးရတဲ့တက်ရောက်မှုမရှိနိုင်ပါဘူးတဲ့
အားလုံးချုပ်ကြည့်လိုက်ရင်တော့ဖုန်းတက်ဘလက်ကွန်ပျူတာတွေကိုအချိန်အကြာကြီးအသုံးပြုတာမျိုးကိုရှောင်တင်နေမျက်လုံးကိုမကြာခဏအနားပေးတင်နေအချိန်စားခြင်းကိုလက်လှုပ်ရှားကျန်းမာရေးလုပ်ခြင်းစတဲ့တခြားလှုပ်ရှားမှုတွေနဲ့ဟန်ချက်ညီစွာအသုံးပြုတင်ကြကြပါခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစီတင်ပါလိမ့်ရှင
်အခုတော့အနုပညာလောကနဲ့ကမ္ဘာသလွားထင်ရှားကျော်ကြားသူတို့ရဲ့သတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးပြီးတော့တက်တန့်ရောင်သတင်းလောကနာအဖြစ်တင်ဆက်ထားပါတယ်ရှင်
ပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့2018ခုနှစ်မှာကြေအများဆုံးရတဲ့အဆိုတော်ကဘယ်သူပါလဲပြီးတော့စူပါမော်ဒယ်တွေထဲမှာနံပါတ်1နေရာကို25နှစ်ရထားတဲ့ဂျေဇဲလ်ကိုကြော့တက်သွားတဲ့ကန်ဒယ်ဂျန်နာဒီလိုမျိုးကမ္ဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်2018ခုနှစ်ဂီတလောကမှာအမြင့်ဆုံးဝင်ွေရရှိတဲ့အမျိုးသမီးအဆိုတော်ဖြစ်နေတော့ Beyonce က British အဆိုတော် Adele နဲ့ Pop ဒီကြားအကျော်မော် Taylor Swift ကိုဒီနှစ်ကြော်ဖြတ်သွားခဲ့ပါရှင်။နှစ်ကုန်ပိုင်းရောက်ရင် Forbes Magazine ကထုတ်ပြန်တဲ့ဒီစီးရင်းထဲမှာအဆိုတော် Beyonce ကသူ့ရဲ့ Lemonade ဆိုတဲ့တေးကြပြားနဲ့ကဘာလှက်ချော်ပြေပွဲတွေကြောင့်2018ခုနှစ်ဂီတလောကအတွက်ဝင်ွေအကောင်းဆုံးနံပါတ်1စီးရင်ရောက်သွားတာပါ။Forbes Magazine ရဲ့အဆိုအရဆိုရင် R&B အဆိုတော် Beyonce ကသူ့ရဲ့တေးတက်ပြားစံတင်တင်ရောင်းချရမှုပြီးတော့ Formation လို့ခေါ်တဲ့ဖြောပြေးရေးခီးစဉ်တွေကြောင့်ဒေါ်လာ150,000ဝင်ငွေရရှိခဲ့ပါတယ်။
Tapi tu mah Ivy Park Fashion Award terlengan ni, tetapi si boy lengan ni leh si dia lah. The Tonsanga Gunetonga, 25 Sule Data Piane, American Piazuma, a young Sanjin, Tendorgere, British Asura, Adel Garo, Kamandi Tolang, Tosak Gordon, Wingway Yashi, Pudiani, my life. Bigger than Nitonga, Wingway Tantia Kunase, Shigere, Taylor Swift Garo, Tuye, 1989, Sule Kvale, Trevigo, Assisimo, a song Tanangi Rime, Tinted, Wingway Liz and Ludanere, Tatiana Kivari, Kamele Tuye, Data Piate, Reputation Akuna Tonsakonakunama, Yang Gansom Sinidlo. Now, Chen, Nele Tobi, where you let Shinidamu, Shilam and Hitamaro, Taylor Swift, Diddy the Dawin with Pubra, Kangalim, and Yolinavari. Kaneda, Suro, Silenti Yamaro, when we listen at the Nature of Yamashivai, Postmagazine, Abjuzu, Tisina, Manager, Abro, the Soro, Gozilari, Shinivi, Nemeti, Jomo, the Chukum, Mania Bureau. เอ่อกูอาชีพกันด้วยณท้องสักท้องคนเนี่ยสงลางกันนี่ปิ๊อณท้องสักคนคนเนี่ยโดนละอาชีพเส้นละอาชีพมาตรงวงเงินเนี่ยวงเงินกูคำนวณปิ๊อตรงวงเงินมีอาจารย์สิงห์มาพิจารณาสิไปแล้วเดี๋ยวโฟร์สแมกกาซีนอ่ะทุกเดือนก็บอกวงเงินกางรองมอเรสเซียมาแล้วคิมคาร์ดิเชียนยามาพิจารณาเจนเนอร์ก็สกังเนี่ยจ้าปัตมานียามาที่เป็นยูทานังเงี้ยเจเจ้ากูแข่งกับพี่ปิ๊อณแม่ติเนียพิจารณาไว้ถ้าก็ลุงมุกก่อนยังมีดีอะไรแล้วมุกมุก พอเปล่าเลยจะไปสบายคิมคาร์ดิเชียนเนี่ยเพย์ดูเมย์กวนยามาตัวเสร็จแต่ท่านเส้นนี้เองแค่เอาเจน่าฮะจะเนี่ยดูมาวุ่นวายท่านเส้นนั้นเนี่ยที่ส่งเนี่ยยาตัวรับสบายตัวก็แฟชั่นล่าสุดไปเลยลูชิสเลดันไปได้สิเดียตัวเองจะกำกังอยู่นะเพราะตัวเองกูว่าแฟชั่นเวทเทลงเงินเลยสิบลูเอ็ดดิสอะไรเราไม่ส่งกงเงินเอ็ดดิลอร์อะไรกงกงนี่รู้เนี่ยว่าจะน่าไปว่าซาจูช่วยงานกันแล้วว่า แต่ตรงนี้คนนี้เองอ่ะเฟชชั่นโลกมาที่ส่งอาชีพเกเรอาจจะตรงนี้คนนี้เองรู้เรื่องอะไรกันตัวเจ้าผู้แข่งอ่ะวิ่งวิ่งสักคนนึงจะต้องมาอ่านแต่เนี่ยโฟสเซียมาตุเดียนี่ก็ไล่เข้าไปโฟสเซียมาวิ่งวิ่งมีอาจารย์สุบามอดอาทิตย์เนี่ยพัฒนาอุตสาหกรรมพอบยาแข่งกันเลยคริสตินกันอ่ะวิ่งวิ่งสักตรงนี้จะต้องมาอ่านแต่เนี่ยตุเดียนี่ก็ใช่ไหมแต่ตรงนี้คนนี้เองคริสตินกันอ่ะสุดยอดเลยเนี่ยสนิทชิดเดียวตัวเองตุเดียนก็เน င်းကြီးတွေနဲ့လည်းစားကြုပ်ချုံနိုင်ကြတာဖြစ်ပါလေရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ I'll have my own ya. I'll have
my own ya.ကတန်ရောင်တရင်လောကနာကိုမယေသနာကျော်စုစီတင်ပြသွားတာပါခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်အလဲပါဒီတစ်ပတ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာသင်ကြားရေးဆိုင်ရာမှာဟာပွဲယူခဲ့တဲ့ဆရာဦးနိုင်ထွန်းလင်းကဘာကိုယုံကြည်တယ်လဲဆိုတာနာဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်အခုကျွန်တော်ပြောချင်တာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့မြန်မာစာပေတင်ကြားမှုနဲ့ပတ်သက်ပြီးပြောချင်ပါတယ်။စာပေတင်ကြားမှုဆိုတဲ့အပိုင်းမှာတော့ကျွန်တော်အရေးအသားတင်ကြားမှုကိုပြောချင်တာပါ။အဲဒီတော့အရေးအသားတင်ကြားမှုဆိုတာကျွန်တော်ဒီမှာပြောချင်တဲ့အကြောင်းအရာကစာရေးစာကုန်းရေးတဲ့အပိုင်းကိုပြောတော့ပါ။အမေရိကန်ပြည်ထောင်စုပါဝင်ဖွံ့ဖြိုးပြီးနိုင်ငံတချို့မှာစာရေးတာအတူတူပဲစာရေးစာကုန်းဆိုတဲ့အဆေးတစ်ခုလည်းမဟုတ်ပါဘူး။တခြားမျိုးစာရေးလည်းရေးရပါတယ်။အဲ့ဒီလိုရေးသားတဲ့အခါမှာတရထဲနဲ့တပူရေးတာမျိုးမဟုတ်ပါဘူးပထမရက်မှာဆရာကခေါင်းစဉ်ပေးကျောင်းသူကျောင်းသားတွေကစဉ်းစားလို့ရတဲ့အချက်လက်တွေကိုချရေးအဲ့ဒါကတစ်ချိန်အဲ့ဒါပြီးတော့အဲ့ဒီရေးထားတဲ့အကြောင်းအရာသူတို့အင်္ဂလိပ်လို brainstorming ခေါ်တာပေါ့နော်မိမိတွေးခေါ်လို့ရရညစဉ်းစားလို့ရရညချထားတဲ့အချက်တွေကိုစာကြောင်းဖြစ်ရေးတယ်အဲ့လိုမျိုးရေးတဲ့အခါမှာမိမိတို့ကျောင်းသားတွေချင်းချင်းဖတ်ပြီးတော့စစ်ပေးရပါတယ်။ဘာလို့လဲဆိုတော့စာရေးတယ်ဆိုတာတခြားလူတစ်ဖက်သားနားလည်အောင်ရေးရတာမဟုတ်လို့ပါ။အဲဒီတော့အဲလိုရေးသားတဲ့အခါမှာတစ်ဖက်လူနားလည်တယ်ဆိုလို့မိမိရွယ်ချက်ပေါက်ပြောက်တယ်လို့ယူဆရမှာပေါ့နော်။အ
ไอ้หลูหนีทาผิดเตตัวตะชาหลูบ่ป่าวนี้เลยคําว่าปัญญายีก็ตรุเยปัญญายีก็อี้ตาหาบุญญีบีก็ตัวยีเลยสุดแล้วจองเตียกูตาป้องหยอดยีနိုင်เนี่ยคําว่าดาเสร็จบีเลยจองตากูแลอะมาบีบาเลยตรุอโจจองเตนเตนโลอะเสกขันเนี่ยดูแลอะมาบีบาเลยไอ้หลูลุเตตัวมิมิสากาแลตะชาหลูผ่าผู้สุดแล้วจองเตียกูป้องหยอดต่อมาเด้ အဲ့တော့ဒီလိုနေရာမှာကတော့ဆရာကပဲစစ်ဆရာကပဲအမှတ်ပေးဆရာပဲဖတ်ဆိုတဲ့အပိုင်းမဟုတ်တော့ပါဘူးအဲ့တော့မိမိရေးထားတဲ့စာကိုသူများနားလည်မလဲတရားတယ်အဲ့ဒီမှာမိမိမှာလည်းပြီးတစ်ခုရှိသွားမယ်အဲ့တခုကြံသွားတယ်ကျွန်တော်ပြောဖို့ကြံသွားတာကမိမိစာရေးမဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လေသူ့ရဲ့တနာတွေလောက်ကြပါသေးတယ်အဲ့လိုသူ့ရဲ့တနာလောက်တဲ့အခါမှာလည်းပဲပြင်ပစာပေတွေကိုအထိုက်ရော ถ้าชื่อเรียกไปถ้าคุณน่ะก็เฉลี่ยดูสู้ร้องเนี่ยไปมาเลยเว้ยตัวเดียวละวะเลยไอ้เรื่องเดินจามหุ่นยูริฮามีมาในงานมาลู่อันนี้มาเลยไอ้เรื่องยูเดินจามมาตอนเดินจามน่ะเรียกเลยตาคุณน่ะเบื่อหรือฟ้าสว่างอยู่อีสว่างอยู่เดี๋ยวละมาใช่ปะเรื่องอะไรลู่ยีระจามมาสู้ชิ้นดูรูปแบบยี่ปัดเดี๋ยวสกับยี่ปัดเดี๋ยวต้องยังบุยยี่ตาเลยบ่ถ้าบีบลู่ขังก้าเลยถ้าบีบบ้าบูดูได้ยังเลยสุดละก้า รู้เย่ดีเยี่ยส่วนเนี่ยยังอีกสักสามเดือนมาเลยไอ้รู้ผู้พัฒนาเขาดอมผ้าผู้เป็นเนี่ยมาสู้เป็นรู้เนี่ยการวิจัยวิโดยี่ห้อมจุดอะไรนี่ทำอยู่กันนี่จะน่ารู้ดูดารีกูยี่เมื่อเดือนเมื่อเดือนจันทร์มาสู้เชียนน่ารู้เย่ยี่ตาไปสามีพัชงูไปสามีมีน้องูไปนี่มาเลยอันนี้ตัวเด็กชิดท้องหลายเมื่อเลยจะน่ายุ่งยี่จังที่อันนี้เลยจะน่าเจ้าเลยมาเลยเนี่ย
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြည့်ပြည့်ချင်းမြန်မာစံတော်ချိန်ည09:00နာရီနေ့ဆက်တနအိထိ line โนมีတာ32.52တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြာရှည်နေတဲ့အချိန်တွင်သတင်းချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါဦး အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာအသက်ဟာဆိုရင်အမေရိကန်ပြည်သူ့အတွက်အန္တရာယ်ကြီးဆုံးတဲ့ခိုင်မာတဲ့ချင်းချောက်မှုတွေကိုရှင်းရှင်းလင်းလင်းနဲ့လက်တွေ့ကြကြကန့်ကြွန်နိုင်မှာဖြစ်တယ်လို့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အစိုးရအဖွဲ့ကဆက်တလညီပါကြပြုစုထားတဲ့မဟာဗျူဟာတစ်ကိုသမ္မတထရန့်ကဒီကနေ့ဝါရှင်တန်မ
ဒီနေ့ကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကအသိအမှတ်ပြုတဲ့အပေါ်ရှမ်းပြည်ညီညွတ်တိုက်ပွဲဆက်ကရုရှားဒုက္ခသည်စခန်းတွေကိုတနေ့ကိုချောက်ချင်ထုတ်ပြန်ပေးနေပါတယ်။ဒီဝေးမြန်မာပိုင်းအတန်းတွင်စီစဉ်နေကိုတနေ့ကို၆ကြိမ်ထုတ်ပြန်ပေးနေပါတယ်။လူလဲအကြီးတဲ့အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ် ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကအသိအမှတ်ပြုတဲ့အပေါ်ပေးချတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလူကျွေးကောင်စီမှဒီကနေ့တနင်္လာနေ့မှာမဲပေးကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့လူကျွေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာနဲ့အတူအီဂျစ်ကကမကတ်ထလို့အဆိုပြုတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုဗီတိုအာနာတုံးပေးချနိုင ွေရေးဦးစီးချုပ်ရုံးတည်င်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့မှတည်င်းထုတ်ပြန်ထားပါလေရှင်တရင်အချင်းချက်ကမှတင်ငင်ထိုက်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex ဆောင်ရက်ဖြစ်ပါတယ် View America အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနားငလာပါ
This program has come to you from the Voice of America, Washington.
Welcome to